တော်ရရှိမြခင်ဒုတိယကမ္ဘာစစ်မတိုင်ခင်နဲ့စစ်အတွင်ဂျပန်စစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်ဂျပန်ဝန်ကြီးချုပ်ကိုအီဇူမီကအာရှနဲ့အာဖရိကနိုင်ငံများကတာဝန်ရှိပုဂ္ဂိုလ်များရှေ့မှာဒီနေ့တောင်းပန်စကားပြောကြားလိုက်ပါတယ်။ဂျပန်သမိုင်းပြဌာန်းစာအုပ်တွေမှာဂျပန်စစ်တပ်ကကိုလိုနီပြုလုပ်ထားစဉ်နဲ့စစ်အတွင်ကျူးလွန်ခဲ့တဲ့ရက်စက်မှုတွေကိုအပြည့်အစုံဖော်ပြထားခြင်းမရှိဘူးလို့တရုတ်နိုင်ငံသားများကယူဆပြီးဂျပန်အပေါ်အမြဲဒေါသကြဲကြဲပြန့်ပြန့်ဖြစ်ပေါ်လျက်ရှိတာကြောင့်တရုတ်နဲ့ဂျပန်ကြားပြင်းထန်မှုလျော့ပါသွားအောင်ကြိုးပမ်းတဲ့အနေနဲ့မစ္စတာကိုအီဇူမီကအခုလိုတောင်းပန်လိုက်တာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာရှနဲ့အာဖရိကထိပ်သီးညီလာခံကိုဂျပန်ဝန်ကြီးချုပ်ရောတရုတ်သမ္မတပါတက်ရောက်နေပြီး VOA သတင်းတော့ကအခုလိုသတင်းပေးပို့ပါရတယ်။ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းဂျပန်နိုင်ငံအနှံ့မြို့တွေမှာလူထောင်ပေါင်းများစွာလမ်းပေါ်ထွက်ပြီးဂျပန်စစ်ကြီးရေးဆန္ဒပြမှုတွေပြုလုပ်ခဲ့ပါရတယ်။20ရာစုအစောပိုင်းဂျပန်ဘုရင်တက်မတော်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုဂျပန်နိုင်ငံကအတိအမှတ်ပြုဖို့ဆက်လက်ပြီးစိတ်မပါလက်မပါရှိနေစေဖြစ်တယ်လို့တရုတ်နိုင်ငံသားများကမြင်ကြပြီးဆန္ဒပြကြတာဖြစ်ပါတယ်။ဂျပန်နိုင်ငံအတိတ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်ဝန်ကြီးချုပ်ကိုအီဇူမီကအာရှနဲ့အာဖရိကထိပ်သီးညီလာခံမှာဒီနေ့လူသိရှင်များတောင်းပန်စကားပြောကြတာပါ။ဂျပန်ဝန်ကြီးချုပ်ပြောကြားစဉ်ညီလာခံတက်ရောက်လာတဲ့ပရိသတ်ရှိနေပေမဲ့တရုတ်နိုင်ငံသူနိုင်ငံသားအလုံးနဲ့တရုတ်သမ္မတဟူကျင်တောင်းကိုတိုက်ရိုက်ရင်ညွှန်းပြောဆိုလိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ကလည်းဂျပန်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူကအခုလိုတောင်းပန်စကားပြောဆိုခဲ့မှုပါတယ်။ဇဂပြန်ကနေတဆင့်မစ္စတာကိုအီဇူမီကပြောကြားရမှာ
In the past, Japan, through its colonial rule and aggression, caused tremendous damage and suffering to the people.
ဂျပန်နိုင်ငံရဲ့ကိုလိုနီပြုလုပ်မှုနဲ့ကျူးကျော်မှုတွေကြောင့်နိုင်ငံများစွာမှာအထူးသဖြင့်အာရှနိုင်ငံတွေမှာပျက်စီးဆုံးရှုံးမှုတွေနဲ့ဒုက္ခဆူတွေကိုအတိတ်ကာလမှာအကြီးအကျယ်ခံစားခဲ့ကြရကြောင်းဒီသမိုင်းအချက်အလက်တွေကိုဂျပန်နိုင်ငံကရှောင်တင်းခြင်းမပြုဘဲနှိမ်ချတဲ့စိတ်ထားကြီးမားတဲ့နောက်တာတရားတွေနဲ့ရင်ဆိုင်ပါကြောင်းယင်းနဲ့အသေးသေးကနေတောင်းပန်ပါကြောင်းပြောဆိုသွားတာဖြစ်ပါတယ်။ဒီလိုဂျပန်ဝန်ကြီးချုပ်ရဲ့တောင်းပန်စကားဟာထိရောက်ပုံရပါတယ်။အာရှနဲ့အာဖရိကထိပ်သီးညီလာခံကိုတစ်ချိန်တည်းမှာတရောက်နေတဲ့တရုတ်နိုင်ငံသမ္မတကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားကွာဟမှုတွေကိုဆွေးနွေးဖို့သဘောတူခဲ့တဲ့အတွက်ရပ်ပေါင်းများစွာထင်ကြီးပြင်းထန်မှုတွေပြီးဆုံးသွားပါတယ်။ဂျပန်ဝန်ကြီးချုပ်ကမင်းကုန်းအပီးမှာသတင်းတောင်များကိုတရုတ်သမ္မတနဲ့စနေနေ့မှာတွေ့ဆုံဆွေးနွေးမယ်လို့ပြောကြားပါဗျ။ဂျပန်ကျောင်းသုံးစာအုပ်တွေအပေါ်အငင်းပွားစရာဖြစ်လာတာကြောင့်နှစ်နိုင်ငံကြားကာလကြာမြင့်စွာတည်ရှိနေတဲ့ရံပြိုင်မှုတွေကိုပြန်လည်နှိုးဆော်ပေးရကြခဲ့ပါဗျ။ဂျပန်နိုင်ငံကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်လာအောင်ဂျပန်ကမကြသေးခင်ကကြိုးစားလာမှုနဲ့နှစ်နိုင်ငံကြားပိုင်တဲ့အငင်းပွားမှုတွေဟာနှစ်နိုင်ငံကြားရှိနေတဲ့ပြဿနာများဖြစ်ပါတယ်။ဂျပန်နဲ့တရုတ်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံမဆုံအပေါ်ထင်ကြီးပေးမှုတွေနဲ့နှစ်နိုင်ငံကြားအငင်းပွားမှုတွေဟာအာရှနဲ့အာဖရိကထိပ်သီးညီလာခံပြင်ဆင်မှုတွေအပေါ်ကြီးစိုးလျက်ရှိခဲ့ပေမဲ့ညီလာခံပြင်ဆင်သူများကဒါတွေအပေါ်အလေးမထားဘဲညီလာခံကျင်းပရတဲ့ရည်ရွယ်ချက်ကအခုလိုပြဿနာတွေဖြေရှင်းဖို့ဖြစ်ကြောင်းအာရှနဲ့အာဖရိကနှစ်တိုက်လုံးပူးပေါင်းဆောင်ရွက်မှုပုံမှုရရှိဖို့လှုံ့ဆော်တာဖြစ်တယ်လို့ VOA သတင်းတော်တင်ဂျွန်စတန်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်